ဒီနေ့မှာလူငယ်များအတွက်တင်ဆက်ပေးချင်တာကတော့မတ်ကေသီရဲ့နုပြိုသက်တာအတူယူစရာကဏ္ဍပဲဖြစ်ပါတယ
်ဒီတစ်ပတ်နုပြိုသက်တာအတူယူစရာအစီအစဉ်မှာစံတက်မှုယူပဗေဒမှာထိတ်တန်းကြဆုံးပုံကိုဖြစ်တယ်လို့သတ်မှတ်ခြင်းခံရတဲ့သူအာနက်ရူတာဖို့အကြောင်းကိုပြောပြပါမယ်အာနရူတာဖို့ကိုလူအများကစံတက်မှုယူပဗေဒမှာထိတ်တန်းကြဆုံးပုံကိုဖြစ်တယ်လို့သတ်မှတ်ခဲ့ပါတယ်။ရေဒီယိုတထွကြွနဲ့ပတ်သက်လို့သိချင်စရာရှိရင်လည်းသူ့ကိုအားထားကြရပါတယ်။သူပဲနျူကလ িয়ার ယူပဗေဒလေ့လာရေးကိုလက်ဦးအစပြုလုပ်ခဲ့သူဖြစ်ပါတယ်။ဒီပညာမှာ theory ဘိုင်းဆိုင်ရာကအစမတန်ရေးပါပြီးသူရှာဖွေတွေ့ရှိချက်တွေကိုကျင့်ကျက်ပြက်ပြက်ယူပြီးသုံးစွဲကြတဲ့အခါမှာနျူကလ িয়ার လက်နက်နျူကလ িয়ার အားဆက်ယုံရေဒီယိုတတိကြွအရင်အငုတ်ရှာခြင်းရေဒီယိုတတိကြွကိုဖော်ပြီးရက်ဆွဲရှာခြင်းတွေကိုလုပ်နိုင်ခဲ့ပါတယ်။ကဘာမှာသူ့ရဲ့ကျေးဇူးသူ့ဩဇာကြီးမားလာပေးတယ်လို့ပြောရတဲ့အပြင်ဒီဂုံသတင်းဟာလည်းကြီးပွားတိုးတက်မြဲအရှိတဖြင့်ရှင်သန်ကြီးပွားနေမြဲဖြစ်တယ်လို့ပြောနိုင်ပါတယ်။ရူတာဖို့ဟာနယူးဇီလန်မှာမွေးဖွားပြီးကြီးပင်းလာခဲ့ပါတယ်။ကင်တာဘာရီကောလိပ်မှာ BAMA BSc ဘွဲ့၃ဘွဲ့ကိုအသက်23နှစ်မှာရရှိခဲ့ပါတယ်။နောက်တနည်း1895ခုနှစ်မှာပညာတော်သင်ဆုရလို့အင်္ဂလန်ကိန်းဖရစ်တက်တိုကိုရောက်လာပြီး၃နှစ်သုတေသနကျောင်းသားအဖြစ်နဲ့ဟိုးခါကသိပ္ပံဆရာတွေရဲ့ရှေ့သွားခေါင်းဆောင်ဂျေဂျေတွမ်ဆင်လက်အောက်မှာနေခဲ့ရပါတယ်။အသက်28နှစ်မှာကနေဒါမက်ကလီတက်တိုမှာယူပဗေဒပါမောက္ခ6နှစ်လုပ်ခဲ့ပါတယ်။အင်္ဂလန်ကို1908ခုနှစ်မှာပြန်သွားပြီးမန်ချက်စတာတက်တိုယူပဗေဒဌာနကိုအုပ်ချုပ်ခဲ့ရပါတယ်။ကိန်းဘရစ်ကို1919ခုနှစ်မှာပြန်သွားတော့ကဗန်ဒစ်ဒက်ဆန်ယုံဒါရိုက်တာဖြစ်လာပြီးအဲ့ဒီမှာပဲအသက်ထက်ဆုံးနေသွားခဲ့ပါတယ်။ရေဒီယိုတက်တိကြွကိုပြင်သစ်သိပ္ပံပညာရှင်အန်တိုနီဟင်ရီမက်ဂရေက1896မှာယူရေနီယံဓာတ်ပေါင်းဆိုင်ရာစမ်းသပ်ချက်တွေလုပ်ရင်းတွေ့ရှိခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဘက်ခင်ဟာဒီကိစ္စကိုစိတ်မဝင်စားပဲထားလိုက်လို့အခုဒီနယ်ပယ်မှာအခြေခံသိသမျှဟာရူတာဖို့ကကြည်ကြဲပြန့်ပြန့်သုတေသနလုပ်မှပေါ်ထွက်လာတဲ့အချက်အလက်တွေပဲဖြစ်ခဲ့ပါတယ်။စီမာရီနဲ့ပီရာဂျူရီတို့ကရေဒီယိုတတိကျဒန်းနှစ်ခုဖြစ်တဲ့ပိုလိုနီယံနဲ့ရေဒီယံကိုထပ်တွေ့ပေမဲ့တကယ့်ရာရောက်တဲ့တွေ့ရှိချက်တွေမဟုတ်ခဲ့ပါဘူး။ရူတာဖို့ပထမတွေ့ရှိတဲ့အချက်ကယူရေနီယံကနေရေဒီယိုတတိကျထုတ်လုပ်ခြင်းမှာပါဝင်တဲ့မျိုးချဓာတ်ပေါင်းတစ်ခုဖြစ်ပါတယ်။အယ်ဖာရောင်ကြီးနဲ့ဗီတာရောင်ကြီးလို့ခေါ်ပါတယ်။ဒီဓာတ်ပေါင်းတွေရဲ့သဘာဝကိုသူကသရုပ်ပြနိုင်ခဲ့ပါတယ်။အပြောင်းလဲမြန်တဲ့အမှုန့်ဖြစ်ပါတယ်။တတိယဓာတ်ပေါင်းကိုတွေ့ပြန်တဲ့အခါဂါမရောင်ကြီးလို့အမည်ပေးခဲ့ပါတယ်။ရေဒီယိုတတိကျရဲ့အရေးပါတဲ့အချင်းတခုကစွန့်ရင်ထွက်တဲ့တက်တီဖြစ်ပါတယ်။ဘက်ခရဲဂျူရီတို့နဲ့တခြားသိပ္ပံပညာရှင်တွေကစွန့်ရင်ကိုအပြင်ကဖော်ထုတ်ရမယ်လို့ထင်ကြတယ်။ဒါပေမဲ့ရူတာဖို့ကစွန့်ရင်ပါတာကိုဓာတ်ဖောက်ပြန်လို့ပေါ်တဲ့အားထက်အများကြီးကြီးမားပါတယ်။ယူရေနီယံအနုမြူထဲမှာပဲရှိတယ်လို့တက်တီပြခဲ့တယ်။ဒီလိုပြသတဲ့အတွက်အနုမြူစွန့်ရင်ဆိုတာပေါ်လာရပါတယ်။သိပ္ပံပညာရှင်တွေကအနုမြူဆိုရင်တခုချင်းခြေဖြစ်မရပြောင်းလဲလို့မရလို့ယူဆထားကြပါတယ်။ရူတာဖို့ကညံစွမ်းထက်မြက်တဲ့လူငယ်လက်ထောက်ဖရက်ဒရစ်ဗော်ဒီအကူအညီနဲ့အနုဗျူကအယ်ဖာရောင်ကြီးဖြစ်ဖြစ်ဗီတာရောင်ကြီးဖြစ်ဖြစ်ထွက်လာရင်အနုဗျူတစ်မျိုးကိုပြောင်းလဲသွားကြောင်းဖော်ပြခဲ့ပါတယ်။ဒါကိုသိပ္ပံပညာရှင်တွေကယုံဖို့ခက်တယ်လို့ပြောကြပါတယ်။ရူတာဖို့နဲ့ဆော်ဒီတို့ကရေဒီယိုတတိကျပျက်စီးပုံတွေကိုအစဉ်လိုက်ထုတ်ပြပြီးယူရေနီယံကနေခဲဖြစ်ပုံကိုဖော်ပြခဲ့ပါတယ်။ပျက်စီးပုံနှုန်းကိုလည်းတိုင်းတာပြခဲ့ပါတယ်။အရေးပါတဲ့သက်တမ်းဝက်အယူအဆကိုလည်းပုံသဏ္ဍာန်ထုတ်ပြီးပြခဲ့ပါတယ်။အဲ့ဒါတွေပေါင်းစပ်ပြီးရေဒီယိုတတိကျအချိန်ကာလဖော်နည်းရဲ့လို့ဖြစ်ပေါ်လာခဲ့ပါတယ်။ဒီရက်ဆွဲဖော်နည်းဟာတိတ်အသုံးကျတဲ့သိပ္ပံလက်လက်တစ်ခုဖြစ်ခဲ့တယ်။သူ့ကိုတုံးတဲ့ရင်ဘူမိဗေဒမြေထဲသမိုင်းနက္ခတ္တဗေဒနဲ့တခြားနေရာအများကြီးမှာကျေးဇူးဖြစ်ထွန်းစေပါတယ်။ရူတာဖို့ဟာ1908ခုနှစ်မှာနိုဘယ်ဆုကိုရရှိခဲ့တယ်။ဒါပေမဲ့သူ့ရဲ့အကြီးအကျယ်ဆုံးအောင်မြင်မှုကနောက်မှပေါ်လာခဲ့ခြင်းဖြစ်တယ်။သူကအသွားသိပ်မြန်တဲ့အယ်ဖာဓာတ်ဟာသိပ်ပါတဲ့ရွှေပြားကိုအရာမထင်ပဲဖျက်ဖောက်ထွက်နိုင်တယ်။အဲဒါကြောင့်သိပ္ပံပညာရှင်တွေကရွှေအနုမြူဟာဗီလျက်တီမမာနဲ့ဖောက်ထွင်းဖို့ခက်တဲ့ပစ္စည်းမဟုတ်အတွင်းမှာပြော့နေရမယ်လို့ပြောကြပြန်ပါတယ်။ အယ်ဖာဒတ်ဟာရွှေနှုတ်မြူမှာတိတ်မြန်တဲ့တနက်ကြီးစံကဂျယ်လီကိုဖောက်ထွက်တယ်လို့ဖြစ်မယ်လို့ပြောပါတယ်။ရူတာဖော့ကလူငယ်တွဲပဲ Riker Marsden နဲ့ပေါင်းပြီးဖော်ထုတ်နိုင်တာကအယ်ဖာဒတ်တွေဟာရွှေပြားနဲ့ထိတဲ့အခါနောက်ပြန်ကျလာနိုင်သေးတယ်ဆိုတဲ့အချက်ပဲဖြစ်ပါတယ်။ ဒါကိုတွေ့တဲ့ရူတာဖို့ကဒီစမ်းသက်ချက်ဟာအရေးပါတဲ့အဖြစ်အပျက်တစ်ရက်ကိုဖော်ထုတ်နိုင်မယ်ဆိုတဲ့အထင်နဲ့ထက်ပြန်တလဲလဲစမ်းသက်ပြီးဓာတ်တွေကွဲပြီးလွင့်စင်ပုံကိုရွတ်ွက်ကြည့်တဲ့အခါမှာသင်္ချာနီးနဲ့တိတ်ခတ်ပေမဲ့တက်သားစွာပေါ်ထွက်လာခဲ့ပါတယ်။ရွှေနှုတ်ပြူဟာဘလောက်မှမကြီးကျယ်လို့နေရာယူတာတိတ်နေပါတယ်။ဒါကြောင့်အများကြီးဥမှအလဲမှာနျူကလီးယားငငယ်ပဲရှိပါ ပါလို့ရူတာဖို့ကတထောင်900တစ်ဆက်တစ်မှာစာရန်တစ်ဆောင်တည်းနဲ့ခြေဖြတ်လိုက်ပါတယ်အကုန်လုံးအမရကအမလို့ထင်တဲ့အရာတွေအားလုံးဟာခြေဖြတ်လိုက်ရင်အစသေးသေးလေးဖြစ်ပြီးလဟာပြင်းကြီးထဲမှာဟော်ဒီတိုးဝိတ်ရှိနေပါလိမ့်မယ်လို့တင်ပြခဲ့ပါတယ်ရူတာဖို့ရဲ့အနုမြူနျူကလီးယားတွေ့ရှိချက်ကိုအုတ်မြစ်ဖြစ်ထားပြီးအခုခေတ်အနုမြူဒီဆောက်ပုံသီအိုရီတွေဖြစ်ပေါ်လာခဲ့ပါတယ် ရူတာဖို့တွေ့ရှိချက်တွေဟာနျူကလီးယားလေးလာရေးကိုသိပ္ပံလမ်းခွဲတစ်ခုဖြစ်ပေါ်စေခဲ့ပါတယ်အဲ့ဒီလမ်းခွဲမှာရူတာဖို့ဟာခေါင်းဆောင်ရှေ့သွားပုံကိုတူဖြစ်ခဲ့ပါတယ်တထောင်900တစ်ဆက်ကိုမှာနိုက်ထရိုဂျင်နျူကလီးယားအောက်ဆီဂျင်နျူကလီးယားပြောင်းလဲပုံကိုအသွားနှုံးမြန်တဲ့အယ်ဖာဂျက်တွေနဲ့ပစ်ပေါက်ပြီးပြောင်းလဲပြနိုင်ခဲ့ပါတယ်ဒါဟာရှေ့ခေတ်အခရစရာတွေရဲ့အိမ်မက် နျူကလီးယားပြောင်းလဲချက်တွေကနေရက်စွမ်းအားရဲ့အရင်အမြစ်ကိုဖော်ပြနေတာပဲဖြစ်ပါတယ်။ အနုပြုနျူကလီးယားပြောင်းလဲခြင်းဟာအနုပြုလက်နက်ကြီးတွေနဲ့နျူကလီးယားအာသုံးစက်ရုံကြီးတွေရဲ့အစဖြစ်လာခဲ့ပါတယ်။ရူတာဖို့ရဲ့တွေ့ရှိချက်တွေဟာပညာရှာမီးလိုသူများအတွက်အများစွာအသုံးဝင်ခဲ့ပါတယ်။ဘဝတက်တာအတွက်နားဆင်ကြရပြီးတဲ့အခါမှာတော့ဝိညာဉ်တက်တာအတွက်စဉ်းစားလှုပ်ဆောင်တဲ့အရာများကိုဖော်ပြချင်ပါတယ်။ ဒေသနာကျန်ခန်းကြီးတင့်ငယ်ရှစ်မှာဖော်ပြထားတဲ့မျက်စိစီမြင်ရွေးမကုန်တဲ့နားဒီနဲ့ကြားရွေးမဝတဲ့ဆိုတဲ့အချက်ကိုတွေးကြရပါတယ်။လူမှဖြစ်ဖြစ်တတ်တဲ့သဘောထားကိုဖော်ပြခြင်းဖြစ်တယ်လို့ခံယူမိပါတယ်။လူတယောက်ဟာခီးသွားကိုယ်စားလှယ်ထံကိုရောက်လာပြီးတင်းမောနဲ့ခရီးပြုတ်လို့ကြောင့်ဖော်ပြပါတယ်။ဘဲကိုသွားမှလည်းလို့မေးလိုက်တဲ့အခါသူကဘယ်သွားရမှန်းမသိကြောင်ပြန်ပြောပြပါတယ်။အ ကျမတို့နေထိုင်တဲ့ကဘာကြီးမှာဆွဲဆောင်မှုများစွာရှိပြီးဒူးစရိုက်များမှာပျော်ရွှင်ဝမ်းမြောက်စရာများကိုခံစားနိုင်ကြပါတယ်။အရသာရှိတဲ့ဟင်းလျာကိုချဲပြီးမိတ်ဆွေများနဲ့ မိတ္တဟာယာဖွဲ့စားတုံးမယ်ဆိုရင်နှလုံးသားကိုနှွေးထွေးစေမှာဖြစ်ပါတယ်။တဘာဝရဲ့အလတရားများကကျမတို့ကိုမှင်သက်အံ့ဩစေပါတယ်။နှစ်လိုပဲဖြစ်တဲ့တည်သခြင်းများကလည်းဝိညာဉ်ကိုလန်းဆန်းစေတယ်။အလုတ်ထဲမှာပင်လျှင်ကျင့်တဲ့မှုကိုပေးစွမ်းပါတယ်။အပြစ်များနဲ့ပြည့်နေတဲ့ကဘာကြီးမှာအလွန်ပျော်ရွှင်စရာများကိုရှာဖွေတွေ့ရှိနိုင်ပြီးအဲ့ဒီပျော်ရွှင်မှုနောက်ကိုလိုက်ချင်းဖြင့်ရရှိခ ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒ ဘာသာအမှုဖြစ်တယ်လို့ဆိုတဲ့စကားကိုလက်ခံကြရမှာဖြစ်ပါတယ်။ရောဘဝတ္ထုခန်းကြီး9အငယ်6မှာတော့ငါနေ့ရက်တို့ဒီရက်ကန်လွန်ထက်အမြန်၍မျောလင့်ခြင်းမရှိဘဲလွန်သွားတတ်ကြ၏လို့ဖော်ပြထားတာကိုတွေ့ရပါတယ်။စစ်မှန်တဲ့ကျင့်တဲ့မှုကိုမရနိုင်တဲ့ဘဝအတ္တတားထဲမှာကိုယ့်ရဲ့အတ္တကိုစဉ်းစားဖို့ဖြစ်ပါတယ်။ကျမတို့ရဲ့အတ္တဟာမြန်ဆန်စွာပဲဘယ်စီကိုရွေးရှားနေတယ်လဲ ကောင်းကင်မှနိုင်စမရတဲ့အရှိန်နဲ့ရွေးရှားနေသလိုကျမတို့ဟာလည်းထာဝရကာလစီကိုရွေးရှားနေပါတယ်။ ထာရဖျားအတွက်အသက်ရှင်ရဲ့နေ့ရက်များနဲ့အခွင့်အရေးများလင်းမြန်စွာအကုန်လုံးတွားတက်တဲ့အတွက်ဒီအခွင့်အရေးကိုမဆုံးရှုံးရလေအောင်ပြင်ဆင်ကြရမှာဖြစ်ပါတယ်ကျွန်တော်တို့ဒီပညာတရားကိုနှလုံးသွင်းမိကြောင်းကိုနေ့ရက်ကာလကိုရည်တွယ်နိုင်စေခြင်းကတောင်းတတော်မူပါလို့ဆာလံဆရာကဆုတောင်းခဲ့ပါတယ်ဒီလောကရာယီတိုင်းနိုင်ငံနဲ့ထပ်ပုံရွှေအိမ်နှင်းကိုလင်းမြန်စွာသွားနေစေမှာစိတ်ပြတ်မှုအချင် ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒ
le cambia per sulla fe di sulla lego mine non taglia no c'è mai si è giù quella me e c'è il cusi l'urai ma si le la le cambia per sulla fe di sulla lego mine non taglia no c'è mai si è giù quella me